နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လွတ်တော်ရွေးကောက်ပွဲရဲ့အတွက်အပြစ်သက်မဲဆန္ဒရှင်စီရင်တွေကိုဒီကနေ့ထုတ်ပြန်ပါတယ်။အခုမဲစီရင်ထုတ်ပြန်လာမှာလဲမဲယုံတစ်ခုချင်းစီမှာမဲပေးခွင့်ရှိသူစီရင်တွေကိုတိကျကတ်ထားကြေညာလာကြောင်းအမအမှန်စစ်ဆေးဖို့ပိုးပြီးခက်ခဲသွားပါတယ်။မဲဆန္ဒရှင်စီရင်တွေမှန်ကန်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်ချက်တွေဟာမဲဆ င်းကတော့မဲရုံတစ်ခုချင်းစီမှာမဲပေးခွင့်ရှိသူတွေကိုတီးတံခွဲထုတ်ကတ်ထားကြီးညာလိုက်တာဖြစ်ပါတယ်ပြည်သူ့ရွေးကောက်ပွဲကော်မရှင်ကပထမအကြိမ်မဲဆန္ဒရှင်စီရင်တွေကိုတော့အိမ်နောက်စုဆရာကိုအခြေခံပြီးတော့ထုတ်ပြန်ခဲ့တာပါဒုတိယအကြိမ်မှာတော့အခရာစင်အလိုက်ပြင်ဆင်ထုတ်ပြန်ပါတယ်အခုအပြီးသက်ထုတ်ပြန်တာမှာတော့မဲရုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စီရင်တွေကိုခွဲပြီးကတ်ထားတာကြောင့်စီစစ်ဖို့ပို့ပြီးတော့ခက်ခဲသွားစီတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြောခွင့်ရတဦးဖြစ်သူဦးထွန်းထွန်းဟိန်ကပြောပါတယ်
။ဒီဥစ္စာကကျွန်တော်တို့ကလောကိုင်းကကဟိုတော်တော်အခက်အခဲရှိတယ်ပေါ့ကျွန်တော်တို့မမိုးတစ်ခုရဲ့ဆိုတော့ဒီမိုးတွေမှာဘယ်နေရာမှားနေလဲကြည့်လိုက်ပြီးတော့မှားနေညာအောင်ပြင်ပေးပါလို့ပြောရင်နောက်ကပြန်ထုတ်လာတဲ့အခါဒီမိုးတွေဘာလို့ပြောရင်ကျွန်တော်တို့ကဒါပြင်ပေးတယ်မပြင်ပေးဘူးဆိုကျွန်တော်တို့ကစစ်ဆေးလို့ရတာပေါ့စစ်စစ်လို့လည်းရတာပေါ့အခုကြားတဲ့အခါကျတော့ကျွန်တော်တို့ထုတ်လာတာပထမတစ်ခါထုတ်တယ်မို့လို့ပုံစံတစ်မျိုးဒီပြတ်တစ်ခါထုတ်တဲ့ပုံစံတစ်မျိုးအခုနောက်ဆုံးတစ်ခါထုတ်တဲ့ပုံစံကြတော့လေကျွန်တော်တစ်မျိုးပေါ့နော်ဆိုတော့တစ်ခုနဲ့တစ်ခုနဲ့မတူတော့ဒီဥစ္စာတွေတိုက်ဆိုင်ဆက်ဆေးဖို့ဆိုတာဒါမဖြစ်နိုင်တော့ပဲပေါ့လေသုံးရည်တော့ရှိတာပေါ့လေအဲ့ဘာဖြစ်လို့ဆိုတော့လွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဖြစ်ဖို့ဆိုတော့ပထမဆုံးအရင်နဲ့တူတာမဲစင်းမှန်ကန်တိကျလို့တူတာပေါ့ဗျာစောင့်ကြည့်တယ်ဆိုတော့စင်းပေါ်မှာကျွန်တော်တို့တရားထိုင်ပြီးတော့မှကျွန်တော်စောင့်ကြည့်လို့ရတာပြီစင်းပေါ်မှာစောင့်ကြည့်လို့ရတယ်ပြီးတော့စင်းရဲ့ပုံစံပြောင်းသွားတယ်လည်းညကျွန်တော်စောင့်ကြည့်နိုင်တဲ့အခြေအတော်အားနည်းသွားတာပေါ့
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲဆင်းတိကျမှန်ကန်မှုရှိစေရေးရည်ရွယ်ချက်နဲ့အထက်ထပ်ပြင်ဆင်ထုတ်ပြန်တဲ့မဲဆင်းကတခါထွက်ပုံစံတစ်မျိုးဖြစ်နေတာကြောင့်မဲဆင်းစစ်ဖို့ပိုပြီးခက်ခဲရှုပ်ထွေးသွားစေတယ်လို့မဲယုံစောင့်ကြည့်သူတွေအတွက်လည်းအခက်တွေ့စေမယ်လို့ဦးထွန်းထွန်းအဟိန်ကပြောပါတယ
်တို့ကတော့ဒီမဲယုံဒီမှာကျွန်မယုံကိုယ်စလေးနဲ့အခုကိုယ်စလေးဆိုပြီးကျွန်တော်တို့ကခံထားတာပေါ့ဗျာခံထားတဲ့အခါကျတော့ကျွန်တော်တို့မှရှိနေတဲ့ဥစ္စာဥပမာကျွန်တော်နေမြို့လေးဒီမှာဆိုလို့ရှိလို့ရှင်တော့ဒီတယောက်နဲ့တယောက်နဲ့ကတရက်ကွက်ထဲမှာဆိုတရက်ကွက်တဲ့တကြီးရွာတဲ့ဆိုရင်ကျွန်တော်သိနေတာပေါ့ဗျာကျွန်တော်ပြောတာကအဲ့ဒီနေရာမှာဆိုလို့ရှင်တော့ကျွန်တော်နည်းနည်းလေးဒီဟိုမတမာဟုတ်ဖြစ်ဖို့နည်းနည်းတော့ခေချင်းလာပေါ့ဒီဒါပေမဲ့ရန်ကုန်မြို့မှာကြားတဲ့ခါကျတော့ကျွန်တော်ဘလို့မှဟိုဒါဒီရက်ကွက်ထဲမှာရှိတဲ့လူလားမရှိတဲ့လူလားမဲပေးခွင့်ရှိတဲ့လူလားမရှိတဲ့လူလားဆိုတာဒါကျွန်တော်တို့ကဘယ်လိုမှမသိနိုင်ပါဘူး
။ရွေးကောက်ပွဲကော်မရှင်ရဲ့စီမံစည်းကမ်းတွေနောက်မဲဆန္ဒရှင်စီရင်ထုတ်ပြန်မှုတွေဟာတစပို့ပြီးတော့ရှင်းလင်းလွယ်ကူလာရမယ့်အစားပို့ပြီးတော့ရှုပ်ထွေးလာတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့မြန်မာ Institute for Democracy အဖွဲ့ကကိုအောင်စိုးမင်းကပြောပါတယ်
။ကျွန်တော်တို့မြင်တာကတော့ပို့ပြီးတော့တဖြည်းဖြည်းရှုပ်ထွေးလာတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒီလိုဆိုလေလောကောလုံးကြီးကတတိယညားလာတယ်ကျွန်တော်ပြောရရင်ဥပဒေရန်များလို့ရှိရင်အဲ့ဒီဥပဒေကကိုယ်ပြန်ရှင်းအောင်လုပ်ဖြစ်တာပဲလေဘော်ဒါလစ်ကိုထုတ်တဲ့အခါမှာလေပထမဆုံးဒီစေးလုံးတုံးက၃နဲ့၄စနစ်နဲ့ဒုတိယကျင်းထုတ်တဲ့အခါမှာ၃နဲ့၄စနစ်ကမတူတော့ပြန်ဘူးဥပမာဆိုရင်ပထမဆုံးကျင်းမှာဆိုရင်အေလန်တက်အရာတန်းစီပြီးထုတ်တယ်မိသားစုတတိယလူကတနည်းအားဖြင့်မှာတတိယပြည့်ရှိတော့ဘဲချင်းကိုရှားလာလို့ပဲဒုတိယကျင်းထုတ်တဲ့ချိန်ကျတော့ alphabetically order ဖြစ်သွားတဲ့အခါမှာရှားပြရေးခက်ကုန်တော့အော်ဘာလို့ဆက်ဖြစ်လာလဲဆိုတော့လူတယောက်ရဲ့ဉာဏ်နဲ့အမှန်များမှာပါနေတယ်ဆိုတော့အလွယ်ကူမသိနိုင်တော့အခုတတိယအကြိမ်မှာလည်းဘယ်လိုဖြစ်လာမလဲမှန်းဆိုတော့ကျွန်တော်တို့နောက်ရက်ဒီမှာဆက်လက်ပြီးတော့စောင့်ကြည့်အောင်လဲဖိုင်လေးတွေရှိရပေါ့နော်အဲ့တော့တို့လုံးပေါ်လုံးကြီးတွေခဏခဏကြောင်းလဲခြင်းဟာဒါတို့အစင်ကြီးတာတဲ့အစင်မပြေမှုဟာဖြစ်ပြီးတို့တော့ပုံများတယ်လို့ကျွန်တော်တို့မြင်ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့တနိုင်ငံလုံးမဲပေးခွင့်ရှိသူ၃တန်းကျော်ရှိတယ်လို့ပြောထားပေမဲ့မြို့နယ်တစ်ခုချင်းစီမှာမဲဆန္ဒရှင်ဥယျာဉ်ဘလောက်ရှိနေတယ်မဲဆင်းကိုဘယ်အတိုင်းတာတိပြင်ဆင်ထားတယ်ဆိုတာတွေကိုတော့အတိအကျထုတ်ပြန်ထားတာမရှိသလိုဒီကနေ့ဆက်သွယ်တဲ့အခါမှာလည်းတယ်လီဖုန်းလက်ခံဖြေးချမဲ့သူမရှိတာတယ်လီဖုန်းပိတ်ထားပါတယ်ဆိုတဲ့တုံ့ပြန်ချက်တွေကိုပဲရရှိခဲ့ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကတော့မဲဆန္ဒရှင်စီမှန်ကန်ဖို့30ရာခိုင်နှုန်းပဲတာဝန်ယူမယ်လို့ပြောဆိုထားပြီးလည်းဖြစ်ပါတယ်ရှင်